တရားပြင်တဲ့ဒီမော့ဆိုမျိုးမှာဒီနေ့ဇွန်လ၃ရက်နေ့မနေ့ပိုင်းကစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ခိုက်မှုတွေရှိခဲ့ပါတယ်။မနေ့ညပိုင်းကတော့တိုက်ပွဲတွေပြင်းထန်ခဲ့ပြီးနှစ်ဖက်တိုက်ခိုက်မှုတွေအကြအရသားတယောက်သေဆုံးခဲ့ပါတယ်။တိုက်ပွဲတွေဖြစ်လို့ဘေးလွတ်ရာထွက်ပြေးရတဲ့ဒုက္ခသည်တွေလည်းယာယီခုန်လုံတဲ့နေရာတွေကနေထပ်ပြီးတော့တင်းရှောင်နေကြရပါတယ်။ဒီအခြေအနေတွေကိုတော့ပြည်ဝသတင်းတောင်နဲ့ကွန်အင်ကပြောပြပေးပါမယ်ခင်ဗျာ။
စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားပြေကတာကတ်မှုတွေရှိနေတဲ့ကြားပြည်နယ်စီမောစုမြို့မှာဒီနေ့မနက်ပိုင်းကအပြန်အလှန်ပြေကမှုတချို့ရှိခဲ့ပါတယ
်။မက်ကတော့ပြင်ဖြစ်တယ်လို့ပြောရကြတယ်။ဒီနေ့ပြင်ဖြစ်တယ်ဒါပေမဲ့လို့အခုအချင်းကြီးတွေကတော့ပြင်းပြင်းနေတယ်
မနေ့ကတနင်္လာညနေပိုင်းကတော့တင်မောစုမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးစစ်တပ်ဘက်ကလက်နက်ကြီးတွေဖြင့်လေကြောင်းကူသုံးတိုက်ခိုက်ခဲ့တယ်လို့ဘရင်နီမြို့သားကာကိုရေးဖွဲ့ ANDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ်
ကျေးဇူးတင်ပါတယ်အမေကြီးကတော့အပင်ကြီးကနေဒီမိုးဆွေမြင့်နေပေါ့ဘောင်းခါရေပွင့်နေပုံသာကြီးရွာကြားတောက်ဆက်ခံမှာပေါ့နော်အဲတိုးကစီးနေစနေနိုင်ရနေစားဖြစ်တယ်ပေါ့စားဖြစ်တယ်ဟိုညာ7နာရီလောက်ထိဖြစ်သွားခဲ့တယ်ပေါ့အင်းအားတော့ဒီလိုများတယ်သူကတက်ကူကနေဆိုရင်တရားချိုးလောက်ရှိနေနောက်ပိုင်းမှာဒီကျလူမရှိရဲ့ဟယ်လီကော်ပတာမရှိရဲ့ဓာတ်ရုပ်ချစ်ခုခဲ့တော့သူတက်ကနေနောက်ဒီဒီမိုးဆွေမြင့်နေပေါ့လေကော်မျိုးကနေပြီးတော့တရား20မမရီနဲ့အဲ့ပေါ်စားပြီးတော့ဒီညလုံးကြီးထက်ခဲ့တော့
ဗီရင်လီမျိုးရကာကိုရေးဖွဲ့ KNDF ဖွဲ့ကိုလွိုင်ကုံမျိုးနဲ့ဒီမော့စုမျိုးနမ်မဲ့ခုံမျိုးဖဲခုံမျိုးနဲ့မိုးပြဲမျိုးက BGF ဖွဲ့၅ခုပူးပေါင်းပြီးဖွဲ့စည်းထားတာပါတနင်္လာနေ့ညကတိုက်ပွဲမှာနှစ်ဖက်လုံးစေဆုံးဆိုင်ရာရရှိမှုရှိခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ခံကပြောပါတယ်
အဲ့ဒါကြိုတင်ရတော့ကျွန်တော်တို့ဒီ PDF ဖိုင်များမျိုးချက်ဆောင်နေပေါ့အဲ၅ဦးတန်ရစစ်ကောင်စီထွက်တာတော့တော်တော်များချက်ဆောင်နေလို့ကျွန်တော်ပြထားတော့ဒီတရားဘလောက်ကိုတော့ကျွန်တော်တို့ပြီးထားတာပေါ့နော်စစ်စစ်ဝင်ကျင်လောက်ကိုကျွန်တော်တို့ပြီးထားတယ်ပေါ့
မနေ့ကတိုက်ပွဲမှာစစ်ကောင်စီတပ်သား80ကျော်ချက်ဆောင်တယ်လို့ KNDF ဘက်ကထုတ်ပြန်ထားပေမဲ့ BOA အနေနဲ့တီးခြားတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းထုတ်ပြန်တာမတွေ့ရသေးပါဘူးစစ်ကောင်စီပြောခွင့်ရကိုလည်းဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။မနေ့ကပြေကတက်ကတ်မှုတွေကြောင့်အရသာတယောက်သေဆုံးခဲ့တယ်လို့တီမောစုမြို့ကလူကပြောပါရယ်
။ကြက်တာပြည်မှုကတော့ဒီတုန်းကထားပေါ့။ဒါကသာကတယောက်ကတော့နောက်လေတော့တယောက်ပေါ့နော်
။စစ်တပ်ဘက်ကလက်နက်ကြီးနဲ့ပြေကတ်တန်တွေကိုဒီနေ့မနက်ပိုင်းအထိကြားနေရတယ်လို့မြို့ခံတွေကပြောပါရယ်။ပိုက်ပွဲတွင်လွိုင်ကော်မြို့ကနေပြစ်တဲ့လက်နက်ကြီးတန်တွေကြောင့်လွိုင်ကော်မြို့နယ်ကဘီကင်းကောက်ခုယာယီဒုက္ခသည်စခန်းကအစ်စ်ဘေးဒုက္ခသည်တောင်းနေချီဟာရှမ်းလီရွာဘက်ကိုထပ်မံတိမ်းရှောင်နေရတယ်လို့စစ်ဆောင်ကော်မတီဝင်တူးကပြောပါတယ
်ဒီဆက်ကတော့ဒီနေရာကြီးဒီကင်းကောက်ခုကကျွန်တော်တို့ဒီမှာရှမ်းလီရွာတောင်းတင်တာနေတော့ရှိပြီကျွန်တော်ရဲ့ဒီတရားတင်နေရှမ်းလီရွာပေါ့လူဦးရေကကျွန်တော်တို့ဒီပထမပြည့်ရဲ့မှာ1100ကျွန်တော်ဘီကင်းကောက်ခုကအစ်စ်ဘေးတော့လို့ဆိုမှရှမ်းလီဖက်ကိုရောက်လာတာရှမ်းလီရောက်လာတော့လေအဲညအချိန်လို့အဲနေ့ချင်းလို့လုံးတန်ဒီကနေ့ဒီကရာဒီမှာဒီကရောက်လာဖို့ရှိတယ်ကြောက်စမ်းနံတိုင်းနဲ့ရှိသွားတော့
ပေါ့အဲ့ဒါလိုလက်နေကြီးတံပြီးကြောင်းဆွေးနေကြတဲ့တချို့စစ်ဘေးဒုက္ခတွေတွေဟာမိုးပြင်းနယ်ဆက်ကအနောက်ဘက်တောင်ဒေသဘက်မှာတိမ်းဆောင်ဖို့ဖတ်ပြီးထွက်သွားကြတယ်လို့လည်းသူကပြောပြပါတယ်ခရီးပြည်နယ်ထဲမှာဆလားလောက်ကြာပြီးဖြစ်တဲ့ပြေကတ်တက်ကတ်မှုတွေကြောင့်လွိုင်ကုံမြို့နယ်ဒီမော့စုမြို့နယ်ဖရူစုမြို့နယ်နဲ့ရှမ်းကယားပြည်နယ်ဆက်ကမိုးပြင်းမြို့ကဒေသခံ9000လောက်အိုးအိမ်ဆုံးခွာပြီးဘေးကင်းရဖို့စစ်ဘေးတိမ်းဆောင်နေကြရပါတယ်ခင်ဗျာ
ငါကိုအင်ပြောပြခဲ့တာပါခင်ဗျာ